အစိုးရနိုင်ငံရေးကိုယ်စားလှယ်တပ်မတော်ဖက်ကကိုယ်စားလှယ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လူဖွဲ့ကကိုယ်စားလှယ်နှစ်ဖက်အပြစ်အခါရဆက်ရေးအတွက်ဒီကနေ့ကျန်းတော်မြို့မှာဆွေးနွေးခဲ့ကြတာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးသွားခဲ့ပါတယ်။အစိုးရကိုယ်စားလှယ်ဖက်ကတော့လက်နက်ကိုင်ဖွဲ့တွေနဲ့သဘောတူညီမှုခုနှစ်ချက်ကိုရခဲ့တယ်လို့ဆိုပေမဲ့နိုင်ငံရေးလှိလာသူတွေအမြင်ကတော့အပြစ်အခါရဆက်ရေးလက်မှတ်ရေးထိုးရေးအတွက်အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကမြန်မြန်သတင်းပေးပို့ထားပါတယ်။
ကျိုင်းလုံမျိုးမှာဒီနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရဆက်ရေးသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လည်းတိကျခိုင်မာတဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လည်းဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့တဲ့အစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လေးဖြစ်နိုင်ငံတော်ရှေ့နေချုပ်လေးဖြစ်တဲ့ဦးထွန်းထွန်းဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ
်။ဒီကနေ့ဆွေးနွေးပွဲမှာဗိုင်းရပ်ကဘယ်လိုလဲဘယ်လိုရေးလို့လဲတတိယဒေသတွေဆွေးနွေးမှု IDP ကတည်းကတရားခံရတဲ့ကိစ္စတွေအောက်ဝင်မှုဒီကောက်ကိုနိုင်လို့ပဲအသက်ခံရခြင်းကိစ္စတွေဒီဘက်ကသိချင်းနေရတယ်ဒါဆက်ဆွေးနွေးကိုကျွန်တော်တို့အလုပ်ရတာပြပါလေတစ်ခါကြတယ်သူ့လိုဆို
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုဒီနေ့မှာပဲအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစောထေကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့တဲ့များအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။တော်တကလည်းငြိမ်းချမ်းရေးလူသားရဲ့ပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါတယ
်။လောလောဆယ်တော့ပြောလို့တကယ်စောသေးတယ်ဗျာ။သူတို့ဟိုအချိန်လေးလည်းအပြည့်စုံမှုကြီးရသေးတော့စောင့်လို့ကြည့်အောင်မထင်ပါဘူး။
နော်လို့တက်တကောပါလည်းရမှုရှိတဲ့ကြောင့်မင်းတို့တက်ကိုသွားမဲ့လာလာတော့ပုံများတယ်လို့ပြောလို့ရပါတယ
်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမဲ့အော်တိုဘာလမှာလုံသွားဖို့သဘောတူညီမှုရခဲ့ပါတယ်။အမျိုးသားပြန်လည်ပြည်ညာရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC အဖွဲ့တွေငြိမ်းချမ်းရေးကော်မရှင် PC အဖွဲ့တွေတက်မတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်ပူကြီးရှာပြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ PCG အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားရဲ့ဘက်ကတော့ကချင်လက်နက်ကိုင် KIA KIO ဘက်က၄ဦးကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်၂ဦးရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်၃ဦးတောင်းလက်နက်ကိုင်အဖွဲ့ TNL ဘက်က၄ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရညီညွတ်ကော်မရှင်ကျိုင်းတို့မှပြည်ဆောင်ခဲ့ကြပါတယ်။စက်တင်ဘာ၂ရက်ကိုကန့် MNDAA တအောင်လက်နက်ကိုင် TNL နဲ့ရခိုင်လက်နက်ကိုင် AA သုံးဘွဲ့ကတစ်ဖက်သက်အပြစ်ခတ်ရဖဲကြောင်ကြီးညာခဲ့ပါတယ်။အခုလိုဆွေးနွေးပွဲကြီးကျင်းပနေတဲ့အချိန်မှာပဲကြောက်မဲမျိုးနဲ့TNL ရဲ့တက်မဟာနှစ်နေမီထဲမှာ TNL တိုင်ရင်666နဲ့တက်မတော်တို့ဒီနေ့မနက်အစောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရှိရလို့ TNL ဘက်ကထုတ်ပြန်ထားပါတယ်။